ဒီနေ့ဆွေးနွေးပွဲမှာမြန်မာနိုင်ငံသတင်းမီဒီယာလောကရဲ့အားနည်းချက်တွေနဲ့အနာဂတ်အလားအလာကိုဆွေးနွေးကြတာဖြစ်ပါတယ်။နှစ်ပေါင်း50ကျော်လောက်မြန်မာနိုင်ငံဟာအပိတ်မှောင်တိုင်းပြည်အဖြစ်နေထိုင်ခဲ့တာကြောင့်ဒီနေ့ပွင့်လင်းလာတဲ့လူ့အဖွဲ့အစည်းမှာသတင်းမီဒီယာတွေကသတင်းတော်တွေဟာစနစ်တကျတင်ကြားပေးထားမှုမရှိတာကြောင့်သတင်းရေးသားရမှာအားနည်းချက်တွေရှိနေသေးကြောင်းတယောက်သူအများစုကဆွေးနွေးခဲ့ကြပါတယ်။ဒါအပြင်တချို့ဂျာနယ်တွေနဲ့နေ့စဉ်ထုတ်သတင်းစာတွေရဲ့သတင်းရေးသားမှု area arbor တွေဟာထုတ်ဝေသူအကြိုက်လိုက်ရေးရပြီးသတင်းမီဒီယာကျင့်ဝတ်နဲ့စန့်ကျင်နေကြောင်းလည်းပြောကြပါရယ်ရန်ကုန် Chronicle online သတင်းစာ area ကိုစေးရလိုင်ကနှစ်ပေါင်းများစွာမီဒီယာကိုဖိနှိပ်ခဲ့တဲ့အစိုးရအောက်မှာနေခဲ့ရတဲ့အတွက်ပြည်တွင်းမီဒီယာသမားတွေမှာအားနည်းချက်တွေရှိနေသေးကြောင်းဆွေးနွေးခဲ့ပါတယ်
ဒီပေါင်း50လောက်18အောက်ကနေရတော့အစဉ်ကိုကျွန်တော်တို့အများကြီးလေ့လာဖို့လိုပါသေးတယ်ကျွန်တော်လည်းဆရုတမန်တိုင်းပြီးသားအောင်ကိုကျွန်တော်တော့တွားနေတယ်လောဆယ်မှာကျွန်တော်တို့ကိုယ်တိုင်ကလည်းကျွန်တော်တို့ကိုယ်တိုင်အဖိမခံအောင်ကျွန်တော်လည်းကျွန်တော်လေးကို skip လုပ်တာမျိုးရှိပါတယ်ကျော်လေးကကျွန်တော်တို့ကနေပြီးတော့ထင်းထင်းလေးလုပ်ဖို့လို့လည်းလုပ်ရမယ့်ကိစ္စမျိုးလည်းရှိပါတယ်ကျွန်တော်တို့ကဒီသတင်းဝင်ကြည့်တဲ့သတင်းကလူစိတ်ဝင်စားမှုများအောင်လားဒါလည်းကျွန်တော်တို့ကရောင်းဖို့ကျွန်တော်တို့ကလည်းဒါ media ဆိုလည်း business ကိုကျွန်တော်တို့ကဒီ audience ကိုကျွန်တော်တို့ဆွဲခွာရပါမယ်ပရိုရှိတယ်ဒီရက်ခါမှာကျွန်တော်ကသူတို့ကိုအနောက်ဆက်မပေးတာမျိုးကျွန်တော်ရဲ့ပရိသတ်ကိုအနောက်ဆက်မပေးတာမျိုးဆိုတော့ကျွန်တော်က okay ပါတယ
်သတင်းမီဒီယာသမားတွေကိုတင်ကြားပေးနေတဲ့ဆရာဦးရဲနိုင်မှုကအဲ့ဒီလိုအပိတ်မှောင်လောကမှာနေထိုင်ခဲ့ရတဲ့အတွက်ဒီနေ့သတင်းမီဒီယာတွေကိုမြင်ကြတာတွေဟာသတင်းမီဒီယာလို့မမြင်ပဲကိုလိုတလိုဆွဲယူမြင်နေကြတာတွေအတုံးချနေတာတွေရှိကြောင်းအင်္ဂလိပ်ဘာသာနဲ့ပြောခဲ့ပါတယ
် And the 50 years long military dictatorship has divided the whole society into pieces and that made different groups in the society to have different perspectives to see what the press is
နှစ်ပေါင်း50လောက်အပိတ်မှောင်နေခဲ့ရတော့ဒီနေ့သတင်းမီဒီယာတွေကိုမြင်ကြတာမတူပါဘူးလူတော်တော်များများထင်ကြတာကသတင်းမီဒီယာဆိုတာနိုင်ငံရေးဝါဒဖြန့်တဲ့မီဒီယာတွေအဖြစ်မြင်ကြသလိုနိုင်ငံရေးပါတီတွေကအတုံးချခံအဖြစ်မြင်ကြပါတယ်အစိုးရကတော့သတင်းမီဒီယာတွေကိုရန်သူအဖြစ်တပုံအဖြစ်သတ်မှတ်ကြပါတယ်လို့ပြောသွားတာပါပြန်ကြေးဒုတိယဝန်ကြီးဦးရထွတ်ကနိုင်ငံပိုင်သတင်းမီဒီယာတွေဟာအများပြည်သူဝန်ဆောင်မှုပေးနိုင်တဲ့သတင်းမီဒီယာတွေအဖြစ်အသွင်ကူးပြောင်းနေတဲ့နေရာမှာအဓိကကြုံတွေ့ရတဲ့အခက်အခဲတွေကလာမယ့်နှစ်အနည်းငယ်အတွင်းမှာဖြစ်လာနိုင်တဲ့မီဒီယာဈေးကွက်အခြေအနေကိုအင်္ဂလိပ်ဘာသာနဲ့ဆွေးနွေးခဲ့ပါတယ်။နောက်ဆုံးအနေနဲ့မြန်မာမီဒီယာတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးအချက်နှစ်ချက်ကိုဒုတိယဝန်ကြီးဦးရထွတ်ကထောက်ပြဆွေးနွေးခဲ့ပါတယ်။
In the future of the media, the first one is media will play more and more important role in the our democratic transition.
မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလတွေမှာမီဒီယာရဲ့အခန်းကဏ္ဍဟာပိုပြီးအရေးကြီးတဲ့နေရာကိုရောက်လာမှာပါ။နောက်တစ်ခုကမြန်မာမီဒီယာတွေဟာလူမှုယုံကြည်စိတ်ချရတဲ့မီဒီယာတွေဖြစ်လာဖို့အပြင်မီဒီယာတွေအနေနဲ့ကောင်းမွန်တဲ့စီးပွားရေးပုံစံအတွက်ပါစဉ်းစားထားဖို့လိုအပ်ကြောင်းဒုတိယဝန်ကြီးဦးရထွတ်ကပြောခဲ့ပါတယ်။မြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပခဲ့တဲ့နိုင်ငံတကာသတင်းမီဒီယာညီလာခံကိုနိုင်ငံပေါင်း30ကျော်ကသတင်းမီဒီယာသမားပေါင်း300ကျော်တက်ရောက်ခဲ့ကြပါတယ်ခင်ဗျာ